အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်တင်မြှောက်ထားတဲ့အစိုးရရဲ့လက်အောက်ခံမဟုတ်တဲ့တည်ကြလွတ်လပ်တဲ့အခွင့်အူးခံစစ်တပ်စီးပွားရေးလုပ်ငန်းတွေအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကဂူကြီးတင်ဆက်ထားပါတယ်ခင်ဗျာ။
စစ်တပ်ကိုတီးကြလွတ်လပ်တဲ့လက်နက်ကင်အဖွဲ့အစည်းဖြင့်ရပ်တည်နိုင်အောင်အထောက်အကူပြုတဲ့စီးပွားရေးနယ်ပင်၅ခုကိုလွန်ခဲ့တဲ့ဩဂုတ်လတုန်းကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီထဲမှာမြမစီးပွားရေးဥပိုင် Limited MEHL နဲ့မြမစီးပွားရေး Corporation MEC ဟာစစ်တပ်ပိုင်ကုမ္ပဏီအဖြစ်ထင်ရှားပါတယ်။သူတို့အောက်မှာစီးပွားရေးလုပ်ငန်းပေါင်း၁၀၅ခုရှိတယ်လို့ဖော်ပြပါတယ်။Crony Company တွင်လည်းနီးကပ်စွာဆက်သွယ်ထားပါသေး။ရခိုင်စစ်စင်ရေးမှာ Crony Company 45ခုကရန်ပုံငွေထောက်ပံ့ပါလေ။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များဆောင်ရွက်ရေးကော်မတီကိုကမ္ဘောဇာအုပ်စုကဒေါ်လာ2တန်းကျော်၊ကာကွယ်ရေးဦးစီးချုပ်ကိုဒေါ်လာ2တန်းခွဲလှူဒါန်းခဲ့ပြီး Max မြန်မာအုပ်စုကတော့ဒေါ်လာ1တန်းခွဲလှူဒါန်းပါသေး။2017ရွေးကောက်ပွဲအစိုးရဖွဲ့စည်းချိန်မှာကချင်ပြည်နယ်မှာတိုက်ပွဲပြန်လည်ဖြစ်ပွားပြီးကြောက်စိမ့်တူပုံမှုနဲ့နေဆက်ကုံသွဲမှုကိုစစ်တပ်ကချုပ်ကန်လိုက်တာမို့မြောက်ပိုင်းတိုင်းကစစ်ဘူအစင်းစင်အချိုးအမြတ်ခံစားရပါတယ်
။လက်နက်ကန်ပဋိပက္ခဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရှိပါတယ်။စစ်တပ်ပိုင်ကြောက်စိမ့်နဲ့ဗဒမြားလုပ်ငန်းပေါင်း23ခုတွေ့ရတယ်လို့ဖော်ပြပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့နိုင်ငံခြားကုမ္ပဏီ44ခုရှိပြီးတနက်ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီက14ခုရှိပါတယ်။လက်နက်ခရမ်းနဲ့အခြားပစ္စည်းတွေတက်မတော်ကိုရောင်းချနေတဲ့နိုင်ငံ9ခုရှိပါတယ်။အဲ့ဒီထဲမှာနိုင်ငံပိုင်ကုမ္ပဏီ12ခုနဲ့ပုဂ္ဂလိကပိုင်ကုမ္ပဏီ2ခုပါဝင်ပါတယ်။စစ်ဘက်ရောအရက်ဘက်ပါတုံးလို့ရတဲ့ပစ္စည်းတွေတက်မတော်ကိုရောင်းချနေတဲ့ပုဂ္ဂလိကပိုင်နိုင်ငံခြားကုမ္ပဏီ9ခုရှိကြောင်းကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။ဒိုင်းသားလက်နက်ကိုင်နဲ့ပူးပေါင်းပြီးတယံစာတထုတ်ယူနေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းရှိပါတယ
်။ထူးခြားတာကတော့စစ်တပ်ပိုင်လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ MEHL နဲ့ MEC ကိုနိုင်ငံပိုင်မဟုတ်ဘူးလို့သတ်မှတ်ထားတဲ့အချက်ပါပဲ။ MEHL နဲ့ MEC ရဲ့အစုရှယ်ယာအလုံးကိုလက်ရှိစစ်ဘုံနဲ့အငိမ့်စားစစ်ဘုံတွေကပိုင်ဆိုင်ပါသေး။ MEHL မှာအစုရှယ်ယာပိုင်ဆိုင်သူ3,200ကျော်ရှိတယ်လို့မန်နေဂျာဟောင်းဘုံမူးလှမျိုးကပြောကြောင်း2019 February 1ရက်နေ့တို့ Financial Times သတင်းစာမှာ Michael Piga ဖော်ပြပါတယ်။2015-16မှာ MEHL ဟာဒေါ်လာ85သန်းအမြန်အစွန်းရရှိပြီးဒီထက်က3ပုံတစ်ပုံကိုအစုရှယ်ယာရှင်တွေကိုမျှဝေပေးတယ်လို့ဆိုပါတယ်။ဒါပေမဲ့ MEHL မှာမဖော်ပြတဲ့ဝင်ငွေအများအပြားရှိနိုင်ပါတယ်။2014မှာကြောက်စိမ့်ဒေါ်လာသန်း3,100ဘုံရောင်းရတယ်လို့လန်ဒန်အခြေစိုက် Global Witness အစီရင်ခံစာမှာဖော်ပြပါတယ
်။အများသိကြတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးတွေဟာစစ်ဘုစည်းဝါးရေးလောကရဲ့ထွက်ပြူစအကင်းလေးသာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။အငိမ့်စားဘူဂျုံမှုကြီး၊ဘူဂျုံကြီး၊ဘူဂျုံနဲ့ဘုံဦးကြီးတွေပိုင်တဲ့စည်းဝါးရေးလုပ်ငန်းအများအပြားရှိနေပါတယ်။အထူးသဖြင့်ကြောင်မြန့်မှောင်ခိုလုပ်ငန်းကိုကြီးစိုးကြပါတယ်။စစ်ဘုစည်းဝါးရေးနဲ့အရသာပြုပြင်ရေးဟာဗရာတလန်တန်တလန်မသက်ဆိုင်လောက်အောင်ကွဲပြားခြားနားနေတယ်လို့မြင်သူတွေလည်းရှိပါတယ်။ MEHL ရဲ့ထိပ်ပိုင်းကညွှန်ကြားရေးမှူးဆယ်ဦးဟာစစ်ဘုတွေဖြစ်ကြပါတယ်။အုပ်ချုပ်တဲ့ဘုတ်အဖွဲ့ကိုစစ်ဦးစီးချုပ်ဦးဆောင်တဲ့ထိပ်တန်းအရာရှိ9ယောက်ကကြီးကြပ်ပါတယ်။ MEHL ကိုယ်စားလှယ်နဲ့တွေ့ဘူးတဲ့နိုင်ငံခြားအရာရန်တူကတော့တီးကြကဘာကလူသားတွေနဲ့တွေ့ရတယ်လို့ပဲလို့မှတ်ချက်ပေးပါတယ
်။ဟုတ်ပါတယ်။ MEHL နဲ့ MEC ဟာစစ်တပ်အတွက်တီးကြတည်ထောင်တဲ့အဖွဲ့အစည်းတွေပါ။စစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီသဘောမျိုးဖြစ်နေပြီးလျှော့ဝှက်စွာလောက်ကင်တဲ့အဖွဲ့တွေဖြစ်ပါတယ်။စစ်ကောင်းဆောင်ပိုင်းကသာအစီရင်ခံဖို့လိုပါသေး။ရွေးကောက်ပွဲအစိုးရကပြုပြင်ပြောင်းလဲလုပ်လာတဲ့အခါမှာ2019မြန်မာနိုင်ငံကုမ္ပဏီများဥပဒေအရစစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုစလုံးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှူးဦးစီးဌာန DICA ကိုနှစ်စဉ်အစီရင်ခံစာတင်ပြဖို့လိုအပ်လာပါသေး။ဒါပေမဲ့အများပြည်သူသိရှိနိုင်ဖို့အတွက်ထုတ်ပြန်ကြေညာစရာမလိုကြောင်းသိရှိရပါသည်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေမှာအားသည့်လိုက်စားမှုအများဆုံးတွေ့ရတယ်လို့ Michael P ရဲ့ဆောင်းပါးမှာဖော်ပြပါသည် MEHL ကစစ်ဘုတွေဟာစီးပွားရေးလုပ်ချင်တဲ့နိုင်ငံခြားကုမ္ပဏီတွေစီကနေလိုက်ယူလို့ရှိတယ်လို့ဆိုပါတယ် ဗီယက်နမ်ကာဂရီဝင်ကြီးဌာနပိုင်းဗီယက်တန်နဲ့ပူးပေါင်းကြည့်တီထောင်တဲ့မိုက်တဲတယ်လီကွန်ဟာစစ်တပ်ပိုင်ကုမ္ပဏီဖြစ်ပါလေ။ဒီလိုစစ်တပ်လုပ်ငန်းတွေအပြင်အစိုးရဘတ်ဂျက်အသုံးစရိတ်မှာလည်းစစ်တပ်ရယူတဲ့ဝေစုဟာအများဆုံးဖြစ်နေပါလေ။ဒီအကြောင်းကိုရှေ့အပတ်မှာဆက်လက်တင်ပြပါမယ်ခင်ဗျာ။